2012ခုနှစ်လန်ဒန်အိုလံပစ်ပြိုင်ပွဲရဲ့နောက်ဆုံးနေ့ပြိုင်ပွဲတွေကိုဆက်ပြီးတော့ကျင်းပနေရမှာယူဂန်ဒါနိုင်ငံသားစတက်ဖင်ကီပရိုတီကအမျိုးသားမာရသွန်ပြိုင်ပွဲမှာမျှော်လင့်မထားဘဲနဲ့ဘူဆွဲသွားပြီးရွှေတဆိပ်စွတ်ခူးသွားပါတယ်။ဒီအမျိုးသားမာရသွန်ပြိုင်ပွဲဟာကင်ညာနိုင်ငံနဲ့အီသီယိုးပီးယားနိုင်ငံကအပြေးသမားတွေအကြိတ်နဲ့ရှင်ပြိုင်ကြရလိမ့်မယ်ဆိုပြီးတော့အားလုံးကတွက်ထားခဲ့ကြတာပါ။ဒါပေမဲ့ယူဂန်ဒါအပြေးသမားဟာ23ပိုင်ကျော်လာတဲ့အချိန်ကစပြီးတော့ဥဆောင်ပြေးနိုင်ခဲ့တာပါ။ဘူဆွဲသွားတဲ့စတက်ဖင်ကီပရိုတီရဲ့စံချိန်ကတော့2နာရီ8မိနစ်နဲ့10စက္ကန့်ဖြစ်ပြီးဒုတိယရသွားတဲ့ကင်ညာနိုင်ငံသားအေဘယ်ကူရီကတော့26စက္ကန့်နောက်ကျပြီးတော့ပန်းဝင်ခဲ့ပါတယ်။နောက်ထပ်ကင်ညာနိုင်ငံသားဝဲလ်ဆင်ကစ်ဆန်ကီပရိုတီက2နာရီ9မိနစ်38စက္ကန့်နဲ့ကြီးတစ်စိတ်စွတ်ခူးသွားပါတယ်။အမျိုးသားဘတ်စကတ်ဘောပြိုင်ပွဲမှာလည်းနာမည်ကြီးအမေရိကန်အသင်းကစပိန်အသင်းကို118မှ109မှတ်နဲ့အနိုင်ပြီးတော့ရွှေတဆိပ်ဆုရရှိသွားပါတယ်။စနေနေ့ပြိုင်ပွဲတွေကျင်းပပြီးခဲ့ချိန်အထိအမေရိကန်ပြည်ထောင်စုကရွှေ44စုအပါဝင်စုတစိပ်ပေါင်း100ကျော်နဲ့ထိတ်ဆုံးကပြေးနေပါတယ်။တရုတ်နိုင်ငံကရွှေ38စုအပါဝင်စုတစိပ်ပေါင်း89စုနဲ့ဒုတိယနေရာလိုက်နေပြီးတော့ရုရှားနိုင်ငံကတတိယနေရာမှာရှိပါတယ်။တနင်္ဂနွေနေ့အိုလံပစ်ပြိုင်ပွဲပိတ်ပွဲအခမ်းအနားမှာအိုလံပစ်အလံကို2016ခုနှစ်မှာလက်ခံကျင်းပမဲ့ဘရာဇီးနိုင်ငံကိုလွှဲပြောင်းပေးဖို့ရှိပါတယ်ခင်ဗျာ။